ဆီးရီးယားရဲ့အနုမြူတပ်ပေါင်းမှုမြောက်ကိုရီးယားကကူညီတိစောက်ပေးခဲ့တဲ့ထောက်လှမ်းရေးသတင်းထိန်ချန်ထားခဲ့တဲ့အတွက်နိုင်ငံတကာအနုမြူအေဂျင်စီ IAEA ကအမေရိကန်နိုင်ငံကိုဖြစ်တည်ဝေဖန်လိုက်ပါတယ်။သတင်းထုတ်ပေးခဲ့တာကိုလေးဆိုင်ထားခဲ့တဲ့အတွက် Bush အဆိုအရကိုကတိထုတ်ပြန်တဲ့ကြေညာချက်မှာ IAEA ရဲ့အကြီးအကဲ Mohammed El Baradei ကဝေဖန်လိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုအတောအတွင်းအဆိုပါဓာတ်ပေါင်းမှုနေရာကိုဖျက်ဆီးခဲ့တဲ့အတွက်လည်းအစ္စရေးကိုသူကရှုတ်ချလိုက်ပါတယ်။နျူကလ িয়ার မပြတ်ပွားရေးစာချုပ်အောက်မှာစီးစီးရတဲ့အလုပ်ကိုဖျက်ဆီးလိုက်တာလို့သူကဆိုပါတယ်။အဆိုပါထောက်လိုက်တဲ့တရေကို IAEA ကလေးလေးနဲ့သဘောထားပြီးစုံစမ်းစစ်ဆေးမယ်လို့ El Baradei ကပြောကြခဲ့ပါတယ်။နျူကလ িয়ার နဲ့ရှိုးရဲ့နျူကလ িয়ার လုံဆောင်ချက်တွေရှိခဲ့တဲ့ဆိုတာကိုစီးရီးယားကညှင်းဆို့ထားပြီးတိုက်ခိုက်ရမှာအမေရိကန်ကအစ္စရေးကိုအကူအညီပေးခဲ့တယ်လို့ဆွဆွဲလိုက်ပါတယ်။အမေရိကန်သမ္မတအိမ်ဘီရိုကအထောက်အထားတွေကိုကြားသပရိနေကထုတ်ပြခဲ့တာပါ။ငညာရေးရွေကျက်အတွက်နျူကလ িয়ার တပ်ပေါင်းမှုကိုတိစောက်ခဲ့တာမဟုတ်ဘူးလို့ Bush အစိုးရအဖွဲ့ကပြောပါတယ်။ဒေတာတွေမတိမကျဖြစ်စေနိုင်တဲ့ဖြစ်ပေါ်မှုလို့ Syria တပ်ပေါင်းမှုကိစ္စကို Bush အစိုးရကသုံးနှုန်းပြောဆိုသွားခဲ့ပါတယ်။